ယူကရိန်းနိုင်ငံရှေ့ပိုင်းမှာအစိုးရတပ်နဲ့ရုရှားလိုလာတဲ့တပုန်နေစာတိုက်ပွဲတွေတကြောပြန်ဖြစ်လာခဲ့တဲ့အပေါ်အတော်လေးစိုးရိမ်နေလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်ရုရှားနယ်စပ်အနီးကတိုက်ခိုက်မှုတွေအတွင်မှာတော့စစ်သားနဲ့အရပ်သားဒါဇင်နဲ့ကြီးထိခိုက်သေဆုံးမှုတွေရှိခဲ့တယ်လို့လည်းပြောဆိုပါရယ်ချက်ချင်းအပြစ်ခတ်ရက်စဲကြဖို့မနေ့အင်တာနက်ကထုတ်တဲ့ချင်းညာချက်မှာဖော်ပြထားပြီးအက်ဒီကာမြို့ပြင်ကပရွန်ဇိုနာဆက်မှုဆောင်မှာပြီးခဲ့တဲ့တနင်္ဂနွေနေ့ကတိုက်ပွဲကြောင့်ကလေးငယ်2500အပါအဝင်လူပေါင်း 18,000 လို့ရေမီးပြက်လက်မှုနဲ့ကြုံတွေ့နေရပါတယ်အခုတိုက်ခိုက်မှုဟာဆိုရင် 2015 ခုနှစ်ကဂျာမနီနဲ့ပြင်သစ်ခေါင်းဆောင်တွေရဲ့အကူအညီနဲ့ညှိနှိုင်းသဘောတူခဲ့ကြတဲ့ Minsk အပြစ်ခတ်စာချုပ်ကိုပြောင်ပြောင်တင်းတင်းချိုးဖောက်လိုက်တာဖြစ်တယ်လို့ဥရောပသမ္မတကလည်းပြောဆိုလိုက်ပါတယ်။2014ခုနှစ်ဧပြီလကဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းသေဆုံးခဲ့ရသူ1000နီးပါးရှိပြီးဒီထဲကထက်ဝက်ကျော်ကအရက်သားတွေဖြစ်ပါတယ်ရှင်။